မြန်မာနိုင်ငံကငါးဖန်တင်မော်တာဆက်နှစ်ယောက်ကိုအိန္ဒိယသမုဒ္ဒရာထဲမှာသီရိလင်္ကာနိုင်ငံရေရက်ကကဲတင်လိုက်နိုင်ပါတယ်။ဒီတင်မော်တာတွေကိုသီရိလင်္ကာနိုင်ငံကိုခေါ်သွားခဲ့ပြီးတော့သက်ဆိုင်ရာမြန်မာနိုင်ငံကိုပြန်ပို့နိုင်ဖို့အတွက်စီစဉ်နေတယ်လို့သီရိလင်္ကာရေရက်ကပြောပါတယ်။ဒီမြန်မာတင်မော်တာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကအပြည့်အစုံပြောပြပေးပါလားရှင်
။ဟုတ်ကဲ့ပါ။အိန္ဒိယသမုဒ္ဒရာအတွင်းကနိုင်ငံတကာရေပိုင်နဲ့ထဲမှာတင်မော်ပြက်ပြီးတော့မျောနေတဲ့မြန်မာငါးဖန်တင်မော်တာဆက်နှစ်ယောက်ဟာသီရိလင်္ကာရေတပ်ရဲ့အကူအညီနဲ့သီရိလင်္ကာနိုင်ငံထရင်ကိုမော်လီမြို့ကိုဒီကနေ့ဧပြီလ16ရက်နေ့မှာရောက်ရှိလာခဲ့ပြီးဖြစ်ပါတယ်။အဲ့ဒီမြန်မာငါးဖန်တင်မော်တာဆက်နှစ်ယောက်ဟာပင်လယ်ထဲမှာရဲအတော်ကြာမျောနေတာဖြစ်ပေမဲ့သူတို့ရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်တယ်လို့သီရိလင်္ကာရေတပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရေတပ်ဗိုလ်မှူးကြီးကောတလဝါနာကူလာသူရိယကအခုလိုပြောပါတယ
်။ We brought these fishermen by this morning to Trincomalee Naval Harbor.
ကျွန်တော်တို့ဒီငါးဖန်သမားတွေကိုထရင်ကိုမာလီမှာရှိတဲ့ရေဒတ်စစ်ကန်းစီဒီမနက်ပဲခေါ်လာခဲ့ပါတယ်။အဲဒီနောက်သူတို့တွေကိုထရင်ကိုမာလီမှာရှိတဲ့ရေဒတ်စေယုံကိုပို့လိုက်ပါတယ်။သူတို့အလုံးရဲ့ကျမ်းမာရေးအခြေအနေဟာပုံမှန်အနေထားမှာရှိနေပါတယ်။သူတို့တယောက်ချင်းစီကိုစစ်စစ်တာတွေကိုကျွန်တော်လုပေးခဲ့ပြီးပါပြီ။သူတို့ရဲ့ကျမ်းမာရေးအခြေအနေအရန်ကောင်းပါတယ်
။မြန်မာငါးဖန်တင်မော်တာ12ယောက်ကို Point Pedro မြို့ရဲ့အရှေ့မြောက်ဘက်ရေမိုင်300ကျော်အကွာမှာပြီးခဲ့တဲ့ April 15ရက်နေ့ကသီရိလင်္ကာငါးဖန်တင်ဘောကအရင်ဆုံးကယ်တင်ခဲ့တာဖြစ်တယ်လို့ရေတပ်ဗိုလ်မှူးကြီးကောတလသူရိယကဆိုပါတယ်။အဲ့ဒီနောက်မှာမှသီရိလင်္ကာရေတပ်တင်ဘော20ရဲ့အကူအညီနဲ့ထရင်ကိုမော်လီမြို့ကိုခေါ်ဆောင်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။ဒါပြင်အဲ့ဒီမြန်မာတင်ဘောသား12ယောက်ကိုမြန်မာနိုင်ငံကိုပြန်ပို့ဆောင်နိုင်ဖို့အတွက်သီရိလင်္ကာနိုင်ငံမှာရှိတဲ့တပ်ဆိုင်ရာမြန်မာတန်ရုံးကိုလည်းအကြောင်းကြားထားပြီးမြန်မာတန်ရုံးကလည်းအဲ့ဒီလူတွေကိုမြန်မာနိုင်ငံကိုပြန်ပို့နိုင်အောင်လိုအပ်တဲ့ခီးသွားလက်မှတ်တွေကိုလုပ်ပေးနေတယ်လို့ရေတပ်ဗိုလ်မှူးကြီးကောတလသူရိယကပြောပါတယ်။ပြီးခဲ့တဲ့မလလေလောက်ကဖျာပုံမြဝနဲ့ကပ်ပလီပင်လယ်ပြင်အခြားတနအီမိုင်80လောက်ရှိတဲ့လေပြင်းမုန်တိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်မြန်မာငါးဖန်တင်မော်တာ1000လောက်ပျောက်ဆုံးခဲ့ရပြီးတဲ့နောက်မှာအခုလိုမျိုးသီရိလင်္ကာရေပိုင်နဲ့ထဲမှာမြန်မာငါးဖန်တင်မော်တာတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမုန်တိုင်းမှာပါသွားတဲ့ငါးဖန်တင်မော်တာအတော်များများဆက်လက်ပျောက်ဆုံးနေသေးဖြစ်တယ်လို့ဖျာပုံမြဝခပြက်ရွာဒေသခံအမျိုးသမီးကအခုလိုပြောပါတယ်။
သူကတော့အစဆရာမရတဲ့လူတွေပဲရှိတယ်။အကုန်လုံးတော့အဆီတော့ပြန်မရောက်ကြတယ်။အဆီပို့တော့ကတော့ဇက်တက်ဇက်တက်သတင်းကြားပြီးတော့လာပို့တာပေါ့နော်။အခုကြတော့လေသတင်းလည်းမကြားဘူးဆိုတော့နည်းနည်းအဆက်ပြတ်နေတော့နည်းနည်းကြာသွားပြီ။သူတို့နီးစပ်ရတော့အကုန်လုံးတော့ပို့ပေးကြတယ်။ပြန်လာတော့အခုကသတင်းကတော့ကြားဖို့မကြားရတော့ဘူး။မတို့နားမှာတော့မတော်တော်များများလေးတော့မရောက်ကြသေးဘူး။မိသားစုကတော့ပြန်လာတော့ပေါ့လေ။ဟိုသူတို့ရောက်နေတဲ့နေရာဆိုရင်ဒီကိုပြန်အကြောင်းကြားပေးတာပေါ့နော်။သူတို့ဘယ်ကိုရောက်နေပါလဲဆိုပြီးတော့လာအကြောင်းကြားပေးတာပေါ့။နမ်းမြောဖုံဖုံနဲ့အကြောင်းကြားတာပေါ့အခုကတော့အကြောင်းကြားတဲ့သတင်းမှမကြားတော့လေကျန်တဲ့လူတွေကတော့သိညှော်လင်းချက်တော့မရှိတော့ဘူးလို့ပြောကြတာပဲ
ဖျာပုံမြင့်ဘကပြတ်ရွာဒေသခံမျိုးသမီးတူပြောသွားတာဖြစ်ပါတယ်။ဒါမဲ့လည်းအခုသီရိလင်္ကာမှာကယ်တင်နိုင်ခဲ့တဲ့ငါးဖန်တင်မောသားတွေဟာအိတုံးကပျောက်ဆုံးသွားတဲ့အထက်မှာပါတဲ့ငါးဖန်တင်မောသားတွေဟုံမုတ်ဆိုတာတော့အခုချိန်ထိအတိအကျမသိရသေးပါဘူးခင်ဗျာ။